အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းစစ်ဖက်ဗိုလ်ချုပ်ကြီးစတန်လီမက်ခရစ်စီရဲ့ယာရုနှုတ်ထွက်လာကိုသမ္မတဥဘာမာကလက်ခံလိုက်ပါပြီ။လက်ရှိသမ္မတဥဘာမာအဆွေအဖွဲ့ခေါင်းဆောင်တွေကိုဗိုလ်ချုပ်ကြီးမက်ခရစ်စတယ်နဲ့သူ့ရဲ့လက်ထောက်တွေကလှောင်ပြောင်ပြောဆိုတာဒီအမေရိကန်မဂ္ဂဇင်းတစ်စောင်မှာပါလာပြီးတဲ့နောက်အခုလိုဗိုလ်ချုပ်ကြီးမက်ခရစ်စတယ်ကနှုတ်ထွက်စွာတင်ခဲ့တာပါ။ဗိုလ်ချုပ်ကြီးမက်ခရစ်စတယ်နေရာမှာဗိုလ်ချုပ်ကြီးဒေးဗစ်ပီထရက်စ်ကိုအမြစ်စင်းတင်သွင်းထားတယ်လို့သမ္မတဥဘာမာကဗိုလ်တုံးနေမှာကြေညာပါတယ်။အာဖဂန်စစ်ပွဲစစ်စင်ရေးအရှိန်အဟုန်တွေကိုဆက်ပြီးတော့ထိန်းထားနိုင်မှုအတွက်ဗိုလ်ချုပ်ကြီးပီထရက်စ်ကိုဒီနေရာမှာခန့်အပ်ဖို့အတွက်အမည်တင်သွင်းတာဖြစ်တယ်လို့သမ္မတဥဘာမာကပြောပါတယ်။ဗိုလ်ချုပ်ကြီးခရစ်စတယ်နေရာမှာဒီဗိုလ်ချုပ်ကြီးပီထရက်စ်ကိုခန့်အပ်ဖို့အထက်လွှတ်တော်ကနေပြီးတော့အတည်ပြုပေးရမှာဖြစ်ပါတယ်။သူ့ကိုအမြန်အတည်ပြုပေးဖို့လည်းသမ္မတကလွှတ်တော်ကိုပန်ကြားထားပါတယ်။ဗိုလ်ချုပ်ကြီးမက်ခရစ်စတယ်ရဲ့နှုတ်ထွက်လာကိုလေးလေးနက်နက်နဲ့ဝမ်းနည်းစွာလက်ခံခဲ့ရတာပါလို့မစ္စတာဥဘာမာကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအမေရိကန်စစ်တပ်နဲ့အာဖဂန်မှာရှိတဲ့အမေရိကန်စစ်စင်ရေးတွေအတွက်ထက်တွက်စဉ်းစားရတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ်။ဗိုလ်တုံးနေ့မနေ့စောပိုင်းကသမ္မတအင်ပီရိုမှာဗိုလ်ချုပ်ကြီးမက်ခရစ်စတယ်နဲ့တွေ့ဆုံစကားပြောပြီးတဲ့နောက်သမ္မတဥဘာမာကအခုလိုပြောခဲ့တာပါ Rolling Stone မဂ္ဂဇင်းဆောင်းပါးတစ်ခုမှာပါလာတဲ့မှတ်ချက်တွေအတွက်ဖြည့်ရှင်းဖို့ဆိုပြီးတော့ဗိုလ်ချုပ်ကြီးမက်ခရစ်စတယ်ကိုဒီဝါရှင်တန်ကိုဆင့်ခေါ်ခဲ့ပါတယ်အဲ့ဒီဆောင်းပါးထဲမှာတော့ဗိုလ်ချုပ်ကြီးမက်ခရစ်စတယ်နဲ့သူ့ရဲ့လက်ထောက်တွေဟာဒုတိယသမ္မတဂျိုးဘိုင်ဒန်နောက်အမျိုးသားလူညုံရေးအကြံပေး James Jones အာဖဂန်နစ္စတန်ကအမေရိကန်သမ္မတကြီးကာအီကန်ဘယ်ရီတို့နဲ့အခြားသူတွေကိုလှောင်ပြောင်ပြောထားပါတယ်ဒီနောက်တော့အမေရိကန်မှာရှိတဲ့အမေရိကန်စစ်စင်ရေးတွေအောင်မြင်စေလိုတဲ့ဆန္ဒကြောင့်သူဟာယာရုကနေနှုတ်ထွက်မယ်ဆိုပြီးတော့ဗိုလ်ချုပ်ကြီးမက်ခရစ်စတယ်ကနောက်ပိုင်းမှာကြေညာပါတယ်။သူ့အနေနဲ့ဒီသမ္မတရဲ့အာဖဂန်မဟာဗျူဟာကိုအပြည့်အဝထောက်ခံကြောင်းနဲ့ညွန်မောင်းတပ်ဖွဲ့နောက်အခြားလက်တွဲဘက်နိုင်ငံတွေနဲ့အာဖဂန်ပြည်သူတွေအပေါ်မှာလည်းအလေးနက်ရှိပါတယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။